ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်ပြည်ပခါတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကိုပြန်လည်စစ်စစ်လက်ခံနိုင်ဖို့အတွက်အလေးပေးဆောင်ရွက်နေတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြေအေးကပြောပါရယ်ဒီအတွက်အတွက်ပြင်ဆင်မှုတွေစပြီးတော့လုပ်နေတဲ့ဆိုတဲ့အကြောင်းလေးဒီရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေကိုအကောင့်ထည့်ဖော်ရေးကော်မတီအစည်းအဝေးမှာဒီကနေ့ဆွေးနွေးခဲ့တာတွေနဲ့ပတ်သက်လို့တော့ဝန်ကြီးဒေါက်တာဝင်းမြေအေးကအခုလိုစပြောပါဗျ။
ကြံပြုချက်များပေါ်အကောင့်ထည့်ဖော်ရေးကော်မတီရဲ့အစည်းအဝေးလုပ်တာဒီနေ့လုပ်တာတတိယကျင်းပလေ။အဲ့ဒီအစည်းအဝေးလုပ်တယ်လုပ်တဲ့တုံ့ရနေပြီးတော့ကျွန်တော်တို့ရဲ့ဒီဦးစားပေးဆောင်ရွက်မဲ့အစည်းအဝေးတွေပေါ့ဦးစားပေးဆောင်ရွက်မဲ့အစည်းအဝေးတွေကိုဒီနေ့ဦးသက်ဆိုင်ရာဝန်ကြီးဌာနလိုက်ပြန်ပြင်ပြကြတာပေါ့ဒီများကြတော့ทีมย่าจ้ะတော့အဲ့ဒီခုနပြောတဲ့ပြန်လည်နေရာချထားရေးကိစ္စလည်းပါတာပေါ့ဒါကတော့ recommendation ကိုဒီကြံပြုချက်တွေပေါ်ကောင်းထဲခေါ်တဲ့အနေနဲ့တော့ထဲစာလို့ရှင်တော့အခုတက်တော့အချိန်နေပေါ့နော်တက်တော့အချိန်နေနဲ့ပတ်သက်လို့ဒီပြန်လည်လက်ခံရေးပေါ့နော်ဒါအဲ့ဒီကိစ္စကိုပါဆွေးနွေးခဲ့တာဖြစ်ပါတယ်ပါဒါအားလုံးကအတီးပြုမှဖြစ်မှာပါအတီးပြုရသေးတာမဟုတ်ပါဘူး
ဟုတ်ကဲ့ပါရှင်ဝ
င်ကြတာပဲရှိပါသေးတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီကြိုဒုက္ခတွေတွေကိုပြန်ပြီးတော့စစ်စစ်လက်ခံမဲ့အခြေအနေကြိုတင်ပြင်ဆင်မှုဆိုတာလေးကိုအချင်းချုပ်လေးပဲဘာတွေပြင်ဆင်ထားရဲဆိုတာလေးပြောပြပေးပါလားရှင်ဝင်ကြီးနည်းနည်
းဟောကြိုတင်ပြင်ဆင်မှုအနေနဲ့ကတော့ကျွန်တော်တို့ကဒီနိုင်ငံကဒီကြိုနိုင်ငံကိုကျွန်တော်ဆွေးနွေးရမယ်နိုင်ငံနှစ်ပတ်ဟိုဒီဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံနဲ့ဆွေးနွေးရမယ်ဆွေးနွေးဖို့အတွက်ကိုကျွန်တော်တို့မြန်မာနိုင်ငံကနေပြီးတော့သက်ဆိုင်ရာဝန်ကြီးဌာနဒီကိစ္စနဲ့ဆွေးနွေးမယ်ပြည်ထောင်စုဝန်ကြီးတပါးကဒီဘင်္ဂလားဒေ့ရှ်ကိုသွားမယ်ဒီရက်တွင်မှာပဲလေသွားမယ်သွားပြီးတော့နိုင်ငံဆွေးနွေးမယ်အဲဒီမဲ့ဒီဘက်မှာကျွန်တော်တို့ကြိုတင်ပြင်ဆင်တဲ့အပိုင်းမျိုးလုပ်ထားတာရှိတယ်ဒါကြီးကတော့အထူးကတော့ဒီအလုပ်သမားလူဝန်ကြီးချက်ရေးနဲ့ပြည်သူ့ညာဦးစီးဌာနပေါ့နော်ဒီဦးစီးဌာနကနေပြီးတော့ဆောင်ရွက်မယ့်အစီအစဉ်လေးတွေကိုဒီနေ့တော့တင်ပြတာရှိတာပေါ့လေအဲ့တော့ဒါကတော့ပြန်လည်လက်ခံမယ်နေရာကိုကုန်းလမ်းဘက်ကဆိုရင်တောင်ပြိုလဲဝဲလိုနေရာမျိုးပေါ့နော်ရေနံဆိုလို့ရှိရင်ငခုရပေါ့စသဖြင့်ပေါ့ဒါကဟိုကြိုတင်ပြီးတော့စီစဉ်တဲ့ကိစ္စပါနောက်ပြီးတော့စခန်းဆိုလို့ရှိရင်တော့ဓာကြီးစားပေါ့အဲ့စသဖြင့်အဲ့လိုမျိုးလေးညားထားတာပေါ့ဒါကလည်းကျွန်တော်တို့အတည်ပြုအောင်မှဖြစ်ပါတယ်ခင်ဗျအဲ့ဒီမှာမှကျွန်တော်တို့ကဒီကနအရင်ပြောခဲ့တဲ့အတိုင်း1993ဒီဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူထားတဲ့အချက်ဒီမှာမူတည်ပြီးတော့ဆောင်ရွက်ဖို့အတွက်ဖွဲ့စည်းပြီးဖွဲ့ပြီးတော့ဆောင်ရွက်မယ်ပေါ့နော်ဒါဒီကိစ္စလေးဆွေးနွေးတာပါခင်ဗျအကြံဉာဏ်ပဲရှိပါတယ်ဒါသူပြင်ပြတယ်ပေါ့နော်အဲ့ဒီပုံမှာမူတည်ပြီးတော့မှဟိုသက်ဆိုင်ရာဟိုဝန်ကြီးဌာနများနဲ့သက်ဆိုင်ရာအတောင်ရှိတဲ့ပြည်ကြီးကနေဒါကိုဆက်လက်ဆောင်ရမှာပေါ့ကျွန်တော်ကတော့ဒီကြံပြုချက်များကိုအကောင့်ထယ်ပေါ်ရေးကော်မတီဥက္ကဋ္ဌဖြစ်တဲ့အတွက်ကြောင့်သက်ဆိုင်ဝန်ကြီးဌာနအသီးသီးအတင်ပြချက်တွေကိုဒီနေ့ကျွန်တော်ကစုစည်းတာပေါ့နော်စုစည်းပြီးတော့မှဒါကိုကျွန်တော်ကနေပြီးတော့တကယ်မဟာပြည်တည်းဖြစ်အောင်ဆိုကျွန်တော်ကရေးဆွဲရမယ်ကျွန်တော်ကိုဆက်ပြီးတော့ကျွန်တော်အကောင့်ထယ်ပေါ်ဖို့ကိုစနစ်တကျဟိုဒါကိုစုစည်းပြီးတော့ကျွန်တော်ပြန်ပြီးတော့စီဝေးဆောင်ရမှာပေါ့ခင်ဗျာ
ဟုတ်ကဲ့ရှင်အဲ့တော့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆေးဆက်ညှိနှိုင်းတဲ့အပိုင်းအရဝန်ကြီးပြောသလိုဆိုရင်တော့ဒီရက်ပိုင်းမှာပဲဒီတာဝန်ရှိတဲ့သူတူကတော့သွားညှိနှိုင်းမယ်ဆိုတော့ဒါအခုမှစပြီးတော့စကားပြောမယ့်သဘောလားရှိဆေးဆက
်မဟုတ်ပါဘူးမဟုတ်ပါဘူးငကိုရီကလည်းကျွန်တော်တို့ဆက်သွယ်ရရှိရယ်ဆက်ဆက်ဆောင်ရွက်နေရရှိရယ်ဖိတ်ကြားရရရှိရယ်ဒါပေမဲ့ဟိုတွေးဆဖြစ်တယ်မတွေးဆဖြစ်ဘူးဆိုတဲ့အချက်မျိုးတော့ရှိခဲ့တယ်ဒါကလည်းဖိတ်တယ်မလာဖြစ်ဘူးဆိုတာကြီးလည်းရှိတာပေါ့နော်ကျွန်တော်တို့ဖိတ်တယ်မလာဖြစ်ဘူးဒါကြီးလည်းရှိတာပေါ့အခုတော့အစီအစဉ်ဟိုဖြစ်မှာပါခင်ဗျာ
အဲ့တော့ဒီရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြစ်ဒဏ်ခါတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးရသူတွေကိုပြန်လည်စစ်ဆေးနေရချထားဖို့ပြင်ဆင်မှုတွေစလုပ်နေပြီဆိုတာနဲ့ပတ်သက်ပြီးတော့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောသွားတာပါ